စ်ပြေးဒုက္ခတွေမကြုံဘူးလောက်အောင်ပို့ပြီးများလာနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကဘာတဝန်းကအကျက်တဲတွေမှာဒုက္ခရောက်နေသူတွေကိုကူညီဖို့ကြီးထွားလာနေတဲ့အကျန်းဖက်ဘွားတိုင်းချင်းချောက်မှုတွေကိုအခြေခံကြကြတိုက်ဖြတ်ဖို့နိုင်ငံအားလုံးကနေစတဲ့တဘူကြိုးပမ်းကြဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။ကဘာတဝန်းကဒုက္ခတဲ့ပြဿနာကိုကင်ကွယ်ဖြေရှင်းနိုင်ဖို့အတွက်အမေရိကန်သမ္မတဘဲရစ်အိုဘားမားကမကထလှုပ်ပြီးဒီနှစ်နှောင်းပိုင်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာညီလာခံတစ်ခုကိုကျင်းပမှာဖြစ်ကြောင်းနဲ့ဆွစ်ဇာလန်နိုင်ငံဒါဗို့စ်မြို့ကကမ္ဘာစီးပွားရေးနှိမ့်နှောဖလှယ်ပွဲ WEF ညီလာခံမင်ကွန်းမှာဝန်ကြီးကယ်ရီကအကြေညာခဲ့တာပါလူသားချင်းစာနာမှုအကူအညီတွေပေးချဖို့အတွက်ကုလသမဂ္ဂပန်ကြားချက်ကိုတုံ့ပြန်တဲ့နိုင်ငံတွေဒုက္ခသည်မိသားစုတွေဘေးကင်းလုံခြုံမှုရှိရှိနဲ့အခြေချနေထိုင်မှုဆန္ဒရှိတဲ့တိုင်းပြည်တွေပို့ပြီးများလာဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုကတော့နိုဝင်ဘာလနောက်ဆုံးထားပြီးဒုက္ခသည်8000ခွဲကိုလက်ခံဖို့နဲ့ရှင်းနှစ်မှာတသိန်းချီလက်ခံမယ့်အစီအစဉ်တွေကိုကြေညာထားပါတယ်ကမ္ဘာတစ်လောကအစိုးရရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေတဲ့ရောက်တဲ့ညီလာခံမှာပြောကြတဲ့ဝင်းကြီးကယ်ရီရဲ့မင်ကွန်းမှာအချင်းပြက်ချဆမှုပြဿနာကိုလည်းအာရုံစိုက်ပြီးပြောလာခဲ့တာပါ။အာဂရီလိုက်စားမှုပြဿနာဟာစိုးရိမ်စရာကောင်းလောက်တဲ့နှုံးနဲ့ကြီးထွားလာနေပြီးကဘာကြီးတိုးတက်ဖွံ့ဖြိုးမှုကိုလည်းချိန်ချောက်နေတယ်လို့သတိပေးခဲ့ပါတယ်။